မင်္ဂလာရှိတော်နေ့တက်လေးဖြစ်ကြပါစေလို့ဆန္ဒပြုလိုက်ပါတယ်ဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိတ်ခါရောရဆရာတော်ဆိုင်မျိုးမြင့်ရေးတာထားတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်ဖြစ်ချင်တာတွေဖြစ်ခွင့်မရတိုင်းဒို့မဟုတ်မျောလင့်ထားတာတွေဖြစ်မလာတိုင်းအစိုးကြီးဖြစ်သွားတယ်လို့မခံယူသင့်ပါဘူးအဲ့ဒီအဖြစ်ပြတ်တွေထဲကနေမထင်မမှတ်ထားတဲ့ကောင်းခြင်းတွေအများကြီးရှိနေတတ်ပါ ပေါ်တူဂီအသင်းနဲ့ဆာဗီယာအသင်းတို့ရှင်ပြိုင်ကစားကြပါတယ်။အချိန်ပြည့်ကစားပြီးတဲ့အချိန်အထိတစ်ဖက်ကိုနှကိုးစီနဲ့တည်ကြနေပါတယ်။ဒန်ယန်ရချိန်တို့ခေါ်တဲ့အပူချိန်ရဲ့နောက်ဆုံးမိနစ်အတွင်းမှာပေါ်တူဂီအသင်းရဲ့တိုက်စစ်မှုဖြစ်တဲ့ဆီရိုနက်တို့ကန်သွင်းလိုက်တဲ့ဘောလုံးဟာဂိုးစီးကိုကျော်သွားပေမဲ့လည်းဒိုင်လူကြီးကဂိုးအဖြစ်မတတ်မှတ်ပေးခဲ့ပါဘူး။ဒါအပြင်ဆီရိုနက်တို့ဟာဒိုင်ကိုပြန်ပြောတယ်ဆိုတဲ့အချက်နဲ့အဝါကပ်ပါပြခံလိုက်ရပါတယ်။ဒါကြောင့်ကစားပွဲပြီးသွားတာနဲ့ဆီရိုနက်တို့ဟာသူ့ဘဝမှာတခါမှမလုတ်ဘူးတဲ့အပြုတ်မှုဖြစ်တဲ့အသင်းကောင်းဆောင်လက်ပတ်ကိုဖြုတ်ပြီးပြစ်ထုတ်လိုက်ပါတယ်။ဒီအဖြစ်ပြက်ကိုတကဘာလုံးကဘောလုံးပရိသတ်တွေတီးကြပါတယ်။ဆီရိုနယ်ဒိုနဲ့အတူပေါ်တူဂီပရိသတ်တွေကဘာတဝမ်းမှာရှိတဲ့သူ့ရဲ့ပရိသတ်တွေလည်းခံပြင်းခဲ့ကြပါတယ်။ဘာကြောင့်လဲဆိုတော့သူကန်ထုတ်လိုက်တဲ့ဘောလုံးဟာတစ်ဖက်အသင်းရဲ့ဂိုးစီးကိုလွတ်လွတ်ကျွတ်ဖြတ်ကျော်ပြီးမှတစ်ဖက်အသင်းနောက်ခံလူကဖြတ်ထုတ်လိုက်တာမို့လို့ပါ။အင်မတန်ခံပြင်းစရာဒေါသထွက်စရာမကြေနပ်ဖြစ်စရာဒဏ်ရဲ့မာရင်ဆုံးဖြတ်ချက်ပါ။ဒါပေမဲ့လည်းအထက်မှာကျွန်တော်ပြောခဲ့သလိုဖြစ်ချင်တာတွေဖြစ်ခွင့်မရတိုင်းသို့မဟုတ်မျောလင့်ထားတာတွေဖြစ်မလာတိုင်းအဆိုးကြီးဖြစ်သွားတယ်လို့မခံယူသင့်ပါဘူး။အဲ့ဒီအဖြစ်အပျက်တွေထဲကနေမထင်မမှတ်ထားတဲ့ကောင်းခြင်းတွေအများကြီးရှိနေတတ်ပါတယ်ဆိုတဲ့အချက်လေးပါပဲ။ဆီရိုနယ်ဒိုမကြေမနက်နဲ့ပြစ်ထုတ်လိုက်တဲ့အသင်းခေါင်းဆောင်လက်ပတ်လေးကိုကစားကွင်းထဲကအလုသမားတယောက်ကကောက်ယူထားလိုက်ပါတယ်။ပြီးတော့ဒီအလုသမားဟာသူ့တင်ထားတဲ့လက်ပတ်လေးကိုfoundation မှာလူတန်းပြီးလေလံပစ်ဖို့အနံလိုက်ပါတယ်။အဲ့ဒီကနေရရှိလာတဲ့ငွေတွေကို6လတာအရွယ်တာရှိတဲ့ Serbian နိုင်ငံသားလေးကိုယောဂကုသတဲ့နေရာမှာအသုံးပြုသွားဖို့ဖြစ်ပါတယ်။ဒီကလေးဟာကြွက်သားနဲ့ဆိုင်တဲ့ဝေဒနာကိုခံစားနေရတာဖြစ်တယ်။ဈေးကုသမယ်ဆိုရင်ကုန်ကျစရိတ်ကယူရို1.5တန်းရှိပါတယ်။ဆီရိုနယ်ဒိုရဲ့လက်ပတ်လေးကိုလေလံပစ်တဲ့အခါမှာယူရို6400ရသွားပါတယ်။ဒီရသွားတဲ့ငွေတွေအားလုံးကိုဒီကလေးအတွက်အသုံးပြုနိုင်ခဲ့ပါတယ်။အကယ်၍ရိုနယ်ဒိုသွင်းခဲ့တဲ့ဂိုးကိုဒိုင်ကအသိမှတ်ပြုခဲ့မယ်ဆိုရင်ရိုနယ်ဒိုသူ့ရဲ့လက်ပတ်ကိုလွေပြင့်မိမှာမဟုတ်ပါဘူး။အကယ်၍ရိုနယ်ဒိုဟာသူ့ရဲ့လက်ပတ်ကိုမလွေပြင့်ဘဲအခြားသူတွေလိုပဲဟိုကန်ဒီကန်ရှောက်လုသွားမယ်ဆိုရင်လေဒီကလေးလေးကိုကူညီနိုင်မှာမဟုတ်ပါဘူး။ဒါလေးကိုဆင်ခြင်ပြီးဘာတတိပြုမိလဲဆိုတော့တခါတခါမှာသူတပားအတွက်အကျိုးပြုတဲ့အရာတွေဖြစ်လာဖို့ကိုယ့်အထဲကိုအဆိုးတွေကြုံလာရတယ်လို့မြင်မိတယ်။အဆိုးတွေကြုံရတိုင်းလဲအရှုံးမဟုတ်ပါဘူး။ကိုယ်ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေအဆိုးတွေဟာသူတပားအတွက်ဆင်ခြင်တည်ဆောက်စရာဖြစ်သွားစေနိုင်ပါတယ်။ဒါကြောင့်လဲဒေသနာဆရာကဒေသနာကျမ်းထဲမှာကောင်းစားသည့်ကာလ၌ဝမ်းမြောက်လော၊ဆင်းရဲခံရသည့်ကာလ၌ဆင်ခြင်လော။လူဒီမိမိနောက်မှာဖြစ်လက်တန့်သောအမှုအရာကိုသိမိအကြောင်းဘုရားသခင်သည်ကောင်းစားခြင်းနှင့်ဆင်းရဲခြင်းကိုအလဲအလဲပေးတော်မူ၏။ဒေသနာခြင်းခန်းကြီးခုနှစ်အငယ်14မှာဖော်ပြထားတာဖြစ်ပါတယ်။ဘုရားသခင်သည်အချိန်တိုင်းမှာကောင်းမြတ်တော်မူ၏။ဟာလေလုယာအာမင်။ဂျာနာသူတယောက်စီတိုင်းပေါ်မှာဘုရားသခင်သာ၍ကောင်းချီးပေးပါစေ။